မန္တလေးမြို့မှာဒီကနေ့ပုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့တာမှာထိခိုက်ဒဏ်ရာရသူ2ယောက်ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်တိုင်းဒေသကမြို့နယ်တွေမှာပြီးခဲ့တဲ့3ရက်အတွင်းပြစ်ခတ်ပေါက်ကွဲမှုတွေဇက်တိုက်ဆိုသလိုဖြစ်နေတာမှာလမ်းမတော်မြို့နယ်မှာပြစ်ခတ်ခံရတဲ့ပြစ်ခတ်တဲ့မှုအတွင်းစစ်တပ်အရာရှိ2ယောက်ဒဏ်ရာအပြင်းထန်ရခဲ့တယ်လို့အင်းလျာလန်ပြစ်ခတ်မှုမှာလည်းဒဏ်ရာရသူတွေရှိခဲ့တယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့တရင်အပြည့်စုံကိုမဆုမြတ်မောင်ကပြောပြပေးပါပါခင်ဗျာ။
မန္တလေးတိုင်းချမ်းအေးတာဇံမြို့နယ်62လမ်းပေါ်မှာဒီနေ့ဧပြီလ17ရက်နေ့အစောပိုင်းလုံးကပောက်ကွဲမှုတစ်ခုဖြစ်ခဲ့တာမှာပောက်ကွဲချိန်လက်မဖြတ်သွားတဲ့အင်းစီကားတစ်စီးထိမှန်ခဲ့လို့ကားပေါ်ပါသူတချို့ဒဏ်ရာရခဲ့ပါတယ်62လမ်းပေါ်လမ်း30နဲ့29လမ်းကြားကဖုံကြီးကျောင်းဝင်းရဲ့အပြင်ဘက်နားမှာပောက်ကွဲမှုဖြစ်ခဲ့တာလို့မျက်မြင်ဒေသခံတယောက်က VOA ကိုပြောပြပါတယ
်ကျွန်တော်တို့လည်းအိမ်နားမှာဆိုတော့ကျတော့သူတို့ဖြစ်သွားတော့ဒီလူပဲဒီလူပိုင်းကိုထိသွားတယ်ဒဏ်ရာရတော့ကျွန်တော်တရက်လောက်တော့နှုတ်ဦးမကြရကျွန်တော်အရှင်မေသာတော့သူတို့လည်းနေတော်အောင်ထီတော့သူတို့လုံလုံရေးတော့ယူထားတယ်ဆက်ဆက်ဆက်တော့
ရန်ကုန်တိုင်းတဲကမြို့နယ်တော်တော်များများမှလည်းပြီးခဲ့တဲ့3ရက်အတွင်းပြစ်ခတ်ဖောက်ခွဲတိုက်ခိုက်မှုတွေဇက်တိုက်ဆိုသလိုဖြစ်နေပါတယ်။ကမာရွတ်မြို့နယ်အင်းအားလန်ဘော်ကလုံချုံရေးဂိတ်တစ်ခုကိုဧပြီ10ရက်တနင်္ဂနွေနေ့စောပိုင်းလုံးကတနတ်သမားတချို့ပြစ်ခတ်မှုတွေရှိခဲ့တယ်လို့လမ်းမတော်မြို့နယ်မှာတနင်္ဂနွေနေ့မှာပဲပြစ်ခတ်မှုဖြစ်ခဲ့ပါတယ်။လမ်းမတော်ကပြစ်ခတ်မှုမှာစစ်တပ်အရာရှိတယောက်အပါအဝင်3ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့မျက်မြင်တယောက်ကပြောပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကလည်းနှစ်နေရာလုံးမှာဒဏ်ရာရသူတွေရှိခဲ့ပြီးတော့လမ်းမတော်မှာဒဏ်ရာရသူတယောက်ဒဏ်ရာပြင်းထန်တယ်လို့ VOA ကိုပြောပါတယ်။လမ်းမတော်မှာပြစ်ခတ်ခံရတဲ့ထဲမှာစစ်တပ်အရာရှိတယောက်ပါတယ်ဆိုတာကိုသူကအတိမပြုတ်တယ်လို့ညင်းလဲမညင်းပါဘူး
။လမ်းမတော်မှာဖြစ်တာမှာတော့ကျွန်တော်တို့ဒဏ်ရာရတော့ရှိတယ်ကြ။ဒဏ်ရာရတဲ့အဖွဲ့ရှိတယ်၊တေဆုံးတဲ့အဖွဲ့တော့မရှိဘူး။ဒဏ်ရာရသွားတဲ့ဟာရှိတယ်။ဒီအားလိုက်လည်းကျွန်တော်ဒဏ်ရာရသွားတဲ့ဟာရှိတယ်အဲ့လောက်ပါပဲကြ။ဟုတ်ပြီဟုတ်ပေါ်ရတာရှိတယ်။အဲဒီမှာစိုးရင်ရတဲ့စိုးရင်ရထိုင်ရတဲ့သူတွေရှိပါတယ်ကြာ။လမ်းမတော်မှာတော့စိုးရင်ရတယောက်တန်းတဲ့လူတွေကတော့မစိုးရင်ရပါလားပါပဲ။လုံခြုံမှုရှိအောင်ဆိုကျွန်တော်ဆောင်ရွက်လျက်ရှိကြ။အဲလိုဆောင်ရွက်တဲ့နေမှာကျွန်တော်ဖန်စီရမိမိတွေလည်းရှိပါတယ်။ဖန်စီရမှုတွေရှိတယ်ရန်ကုန်မန္တလေးရောပေါ့။အခုလုံးမှာတော့ကျွန်တော်ဖန်စီရမှုတွေရှိတယ်။အဲဒီဖန်စီရမှုတွေနဲ့ပတ်သက်ပြီးတော့ဒေသောက်ပြနေပါတယ်
။တချို့တဲ့တွေထဲမှာတော့တနက်နေ့ပြစ်ခံရသူဟာလမ်းမတော်မြို့နယ်ကစစ်ဘက်အုပ်ချုပ်ရေးတာဝန်ခံပုံမှုတယောက်ဖြစ်ပြီးတော့တေဆုံးသွားတယ်လို့ဖော်ပြကြပါတယ်။ VOA အနေနဲ့ဒါကိုအတိမပြုနိုင်ပါဘူး။စစ်အုပ်ချုပ်ရေးမြို့နယ်ဖြစ်တဲ့လှိုင်းသာယာမြို့နယ်မှာလည်းတနင်္ဂနွေနေ့ည7:00နာရီလောက်တုန်းကတနက်ပြစ်ခတ်မှုတချို့ဖြစ်ခဲ့ပါတယ်။လှိုင်းသာယာတမာကုန်းနားမှာဖြစ်တဲ့ဒီပြစ်ခတ်မှုကိုခက်လန်းလန်းကနေမြင်တွေ့ခဲ့ရတဲ့ဒေသခံတယောက်က VOA ကိုအခုလိုပြန်ပြောပြပါတယ်
။တမာကုန်းနားကတော့အဲဒီကတနက်ပြစ်ခတ်တာကြားတယ်ဟိုအမှန်ကတော့အပြင်ကိုကျွန်တော်ကလမ်းလျှောက်တယ်ကိုထွက်ရတော့မှကျားတော့ချွတ်ချောက်ကြရတယ်အဲဒီဘက်ဒီမှာဒီကနေ့ဘင်းတော်အောင်လာရောညာပဲချက်မှိုက်တက်နေရရှိပါတယ်ဒီဆက်ပဲနေရမတော်လို့ကျွန်တော်မကြားနိုင်ဘူးသိခဲ့တယ်ရတော့ဘယ်လောက်ရှိတယ်ဆိုတာ
YGN PDF အဖွဲ့ကလှိုင်းသားရမှာတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့သူတို့ရဲ့ Facebook လူမှုကွန်ရက်မှာဖော်ပြထားပါတယ်လောက်သမားတွေကိုဖိနှိပ်နေတဲ့လှိုင်းသားရဆက်မှုဇုံကဆက်ယုံပိုင်ရှင်တွေလာရောက်စုဝေးစားတောက်တက်တဲ့နေရာကိုအဓိကထားပြီးလှုပ်ဆောင်ခဲ့တာလို့လည်းဆိုထားပါတယ်ရန်ကုန်မြို့ထဲကမြို့နယ်တွေဖြစ်တဲ့တွန်တေးကောမှုရွှေပြည်သာလှိုင်းသာယာအင်းစိန်မင်္ဂလာတုံသုံးခွာလှိုင်းကမာရွတ်နဲ့လမ်းမတော်မြို့နယ်တွေမှာဧပြီလ9ရက်တောက်ကြနေကစလို့ပြစ်ခတ်မှုနဲ့ပောက်ကွဲမှုတွေရှိနေတာပါအခုလိုပြစ်ခတ်တိုက်ခိုက်မှုတွေအပြင်ဒကြံပွဲတော်ရဲ့နေ့နေ့ချင်းဖြစ်လို့လဲရန်ကုန်တချို့နေရာတွေလုံခြုံရေးတွေပိုချထားတာတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်ရှင်